ရန်ကုန်မြို့ကရေဝဲတုတ်တန်ကမိတကျိုးဆက်၃လုံးနဲ့မနေ့ရှင်းနိုင်ကနေညနေ9နာရီအထိတည်ဆုံးသူတွေကိုဇက်တိုက်တကျိုးပေးနေရတဲ့ဆိုရေဝဲတုတ်တန်တာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီကနိုင်ငံတွင်ကိုဗစ်-19ရေကန့်ကျွတ်မှုနဲ့ပတ်သက်ပြီးဝေဖန်မခံတာကြောင့်သူ့နာမည်ကိုတော့မဖော်ပြဖို့ပြောပါတယ်ရန်ကုန်မြို့ကကုတန်းစော်ဝင်းကတော့ညီမဖြစ်သူကိုလောလောလတ်လတ်ဆုံးရှုံးထားသူပါ ွက်မှုရလို့ဆိုတာလည်းလည်းဟောပေါ့ဒီသေးသေးတွင်းနဲ့သေးသေးသေးတယ်ပေါ့သေးသေးစားပြီးတော့နေတယ်ပေါ့ဒီအောက်တင်းရဲ့ရှိတယ်နေတည်းရပေါ့နေတည်းရကလည်းတော်ခံစားလိုက်တာပေါ့သူကဒီကြက်လို့ဒီတော့ဗာယောဂဆံမောင်းနေရှိတယ်ဟာဒီမနေ့ကျမှအခုစားစီတန်းနေတဲ့အိမ်မှာအောက်တင်းရလည်းတွေ့ညာကျွန်တော်တူတကောင်ကဟောရတယ်အိုးကြီးလုံးကြီးအဲ့ဒါပြီးတော့အိုးပြတ်တော့လည်းအိုးကုံတော့လည်းကုံတော့ပြောရတာအခုတော့ဟောအောက်တင်းနဲ့တော့ရတာဟုတ
်COVID-19 အတီးပြုတ်လူနာသေဆုံးခဲ့ရင်အရက်ဖက်အကူအညီပေးရအဖွဲ့တွေကကူညီဆောင်ရွက်ခွင့်ကိုအာဏာပိုင်တို့တားမြစ်ထားတာပါအခုအရက်ဖက်အကူအညီပေးရအဖွဲ့တွေကူညီပေးနေကြတဲ့နာရီးတွေမှာအများစုကအောက်ဆီဂျင်ပြတ်လတ်မှုကြောင့်သေဆုံးရသူတွေလို့ပြောပါတယ် COVID-19 ရောဂါလက္ခဏာပြသူတွေနဲ့ COVID-19 ရောဂါဖြစ်ပေမဲ့ဆေးရုံတက်ခွင့်မရသူတွေအောက်ဆီဂျင်သုံးပြီးအိမ်မှာကုသနေကြတာပါအောက်ဆီဂျင်သာရရင်အဆင်ပြေမှာပဲလို့ရန်ကုန်မြို့ကံကိုတန်းစော်ဝင်းကပြောပါတယ
်။အောက်ဆီဂျင်သာရမယ်ဆိုတော့စေစားအကြောင်းမရှိဘူး။အောက်ဆီဂျင်ကဟိုကကျွန်တော်တို့ကပတ်စံနဲ့ဟိုတသိန်းတန်တော့နှစ်သိန်းခွဲပြီးလည်းမရဘူး။နှစ်သိန်းတန်တာ၄သိန်းပြီးလည်းမရဘူး။ဝယ်ပြီးတော့ဒီအောက်ဆီဂျင်ဝယ်လာပြီးတော့ဒါချိလိုက်လို့ဒါကုန်သွားရင်လည်းပြန်ထည့်ဖို့အဆင်မပြေဘူး။အဲ့လိုလေးပေါ့
။ပြီးခဲ့တဲ့သတင်းပတ်တွေကစလို့နိုင်ငံတော်အောက်ဆီဂျင်ရရှိရေးတန်းစီဆောင်ဆိုင်ဝယ်ယူနေကြရပါတယ်။အောက်ဆီဂျင်အလုံးအလောက်မရသလိုအောက်ဆီဂျင်တူလောင်တဲ့ဦးတွေလည်းပြတ်လတ်နေတာပါ။အောက်ဆီဂျင်ရရေးလာပြီးတော့တန်းစီဆောင်ဆိုင်နေတဲ့ရန်ကုန်မြို့ကကိုရဲကျော်မိုးကလည်းအခုလိုရှင်းပြပါတယ
်။ဒါအခုဒါကျွန်တော်မအိပ်ဘဲနဲ့3နာရီ15 20လောက်မှာပေါ့။ကိုပေါင်းလေးဦးလက်ချောင်းသွားသေးတယ်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်မာရှယ်လို့ထုတ်တာတော့4နာရီ10နာရီတော့အဲသူတို့ကတွေ့မှလည်းစိုးရသေးတယ်။အဲတော့3နာရီကျော်ကျော်လောက်မှာခလာတော့3နိုင်ကျော်လောက်ဒီရောက်တယ်ဘောနံပါတ်15ကျွန်တော်ရှိမှစီးနေနေအများကြီးပြီ
မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုင်းဝိုင်းကအရေးပေါ်အခုအညီမပေးရင်တည်ဆုံးမှုတိုးလာနိုင်ရဲ့ဆိုကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဗုဒ္ဓမြေမှာတရိပ်ပေးပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုကပုံမှန်မလဲပတ်နိုင်ဖြစ်နေတာပါရန်ကုန်မြို့ကကိုရဲဝင်းထုတ်ကအခုလိုပြောပါတယ်
လာပြီလို့ဆိုတော့သူတို့ရဲ့ထိန်းချုပ်မှုသူတို့ရဲ့အစီအစဉ်မှုသူတို့ရဲ့နောက်သူတို့လုံခြုံပုံတွေကမားနေတာပဲ။သလွဲဖြစ်နေတယ်ဆိုတော့အကုန်လုံးဒီထက်ဆိုးဖို့ပဲရှိတယ်။ကြော်သွားဖို့တော့မရှိဘူး။ဒါပြီလို့ဆိုတော့လွန်ခဲ့တဲ့နှစ်ရက်သုံးရက်ကရေဝဲသုံးတန်မှာ39နေတယ်။နောက်နှစ်ရက်နေမှာ250ဆိုတော့ကျွန်တော်တို့ first wave နဲ့ second wave တွေကဟာ35လောက်ရှိတ
ယ်။ရန်ကုန်မြို့ရင်းမိတိကျို့မှုမြင်းမြုပ်တကြို့မှုအရေးအတွက်ကိုတော့တာဝန်ရှိသူတွေကတရားဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့အကူအညီပေးနေသူတွေနဲ့လူမှုကွန်ရက်ပေါ်မှာခမှန်ပြောဆိုချက်တွေအရတော့ရေဝဲတုတ်တံမှာမြေကျင်တေဆုံးသူရုပ်အလောင်း100ကျော်လောက်တကြို့နေရတာကနေဗုဒ္ဓဦးနေမှာတော့200ကျော်ထိရှိခဲ့တယ်လို့ပြောပါတယ်။ရန်ကုန်မြို့ကတခြားတုတ်တံတွေမှာလည်းတကြို့ပေးရတဲ့အရေးအတွက်ပုံမှန်ထက်ပိုများနေပါတယ်။တေဆုံးသူတွေကိုတကြို့ရေးအတွက်သုတ်တံကိုတည်ဖို့အရေးပေါ်ကရဖို့ကလည်းအခက်အခဲဖြစ်လာနေတယ်လို့အညီမဖော်လို့တဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင်။